This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီကဦးစွာပထမနှုတ်ခွန်းဆက်တာဟပ်ပါတယ်။ဒီကနေ့2024ခုနှစ်အောက်တိုဘာလ2ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုစတင်တင်ဆက်ပေးပါရမရှင်။ခုပထမဆုံးဗီဒီယိုအန်ယူဂျီစီရီသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင
်မင်္ဂလာပါခင်ဗျာကုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ2ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီရီသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဦးစွာဘုတလင်မြို့နယ်မှာခြေမုံခံလိုက်ရတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကဒေသခံပြည်သူ2ဦးနဲ့ပကဖအဖွဲ့ဝင်2ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့ပြီးနေအိမ်အလုံး20မီးရှို့ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ဘုတလင်မြို့နယ်မှာခြေမုံခံလိုက်ရတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းဟာဒေသခံပြည်သူ2ဦးနဲ့ပကဖအဖွဲ့ဝင်2ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့ပြီးနေအိမ်အလုံး20မီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသတော်လှန်အင်အားစုတွေကပြောပါတယ်။မုံရခရိုင်ဘုတလင်မြို့နယ်ကုတော်ရွာမှာရှိတဲ့အကျန်းဖတ်ဖက်စစ်စခန်းကုန်းကိုဘုတလင်မိုဘိုင်းတင်း BMD ဘုတလင်မြို့နယ်ရွေရှားစစ်ကြောင်းနဲ့အတူမဟာမိတ်တော်လှန်ရေးတပ်ပေါင်းစုတွေကစက်တင်ဘာ20ရက်မနက်9နာရီမှာစခန်းသိမ်းတိုက်ပွဲစတင်ဖော်ဆောင်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲဟာနေ့လယ်2နာရီအချိန်ထိကြာခဲ့တာကြောင့်တိုက်ပွဲကြာချိန်9နာရီကြာမြင့်ခဲ့ပြီးစခန်းကိုထိုးပေါက်နိုင်ခဲ့ပေမဲ့အကျန်းဖတ်စစ်တပ်က Jet Fighter နဲ့လေကြောင်းပစ်ကူ12ကြိမ်ဖြင့်ပြင်းအထန်တိုက်ခိုက်ခဲ့တဲ့အပြင်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခဘက်ကအကြမ်းဖက်စစ်သားအင်အား80ခန့်လဲဘုတလင်မျိုးကတဆင့်မြေပြင်စစ်ကူရောက်ရှိလာခဲ့တဲ့အတွက်တော်လိုင်းတပ်ပေါင်းစုတွေစုခွာပေးခဲ့ရတယ်လို့သိရပါဗျ။ဒီတိုက်ပွဲမှာအကြမ်းဖက်စစ်သားတွေများစွာထိခိုက်သေဆုံးခဲ့ပြီးပြည်သူ့ကာကွယ်ရေးဘော်2ဦးအသက်ပေးလူခဲ့ရပြီးဘုတလင်မိုဘိုင်းတင်း BMD ဘုတလင်မျိုးနယ်ရွေရှားစစ်ကြောင်းကရေးဘော်2ဦးခြေတစ်ဖက်ပေးဆက်လိုက်ရတယ်လို့လည်းထပ်သိရပါဗျ။မုံရွာမျိုးကနေစစ်ကူရောက်ရှိလာတဲ့အကျန်းဖက်စစ်သားတွေဟာကူတော်ကျွေးရွာနဲ့အနီးတဝက်ကျွေးရွာတွေကိုစစ်ကြောင်းထိုးပြီးကျွန်းသေးချောင်းရွာကရက်သားတဦး၊ကဒိုးရွာကအသက်80ကျော်အမျိုးသားတဦးနဲ့ပကဖအဖွဲ့ဝင်2ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့ပြီးကဒိုးရွာကနေအိမ်20ဝန်းကျင်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဘုတလင်မိုဘိုင်းတင်း BMD ကအသိပေးထားပါဗျ။ကူတော်စခန်းကိုရောက်နေတဲ့နာမခါကစစ်ကူစစ်ကြောင်းဟာစက်တင်ဘာ30ရက်နေ့မှာဘုတလင်မြို့ကိုစုခွာလာချိန်မှာလဲတော်လိုင်းပူပေါင်းတပ်ဖွဲ့ကဘုတလင်ကူတော်လန်းတနေရာမှာနေ့လယ်12:45မိနစ်ကစပြီးဝိုင်းဝန်းချိန်မုံတိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲဟာ9:00ခန့်ကြာမြင့်ခဲ့တယ်လို့သိရပါတယ်။ဒီတိုက်ပွဲမှာအကျန်းဖက်စစ်တပ်က Jet Fighter နဲ့6ချိန်ပစ်ကူတိုက်ခိုက်ပေးခဲ့ပေမဲ့အကျန်းဖက်စစ်ကောင်စီဘက်က35ဦးကျော်သေဆုံးပြီး43ဦးအရှင်ဖမ်းမိကပစ္စတိုတစ်လက်လက်နက်ငယ်54လက်60မမစိန်ပြောင်း2လက် Drone 3စင်းဂျမားဆက်နှလုံးနဲ့အတူခဲယမ်းအမြောက်အများသိမ်းဆဲရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်တိုက်ပွဲအတွင်းလက်နက်နဲ့တကွထွက်ပြေးလွတ်မြောက်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်5ဦးခန့်ရှိနိုင်တယ်လို့မုံရွာခရိုင်အမှတ်20တပ်ရင်း BOB ကလည်းအသိပေးထားပါတယ်။စစ်ကြောင်းတစ်ခုလုံးပြတ်သွားတဲ့စစ်ကောင်စီတပ်ကိုမုံရွာခရိုင်အမှတ်20တပ်ရင်း Battalion of Butalin BOB ULF ရမပင်တပ်ပေါင်းစုစစ်ကြောင်းဘုတလင်မြို့နယ်ပကဖ SAF ကျောင်းသားတပ်ဘုတလင်မိုဘိုင်းတင်း BMD FRF မုံရွာခရိုင်ဘျူဟာ66 19 21 26 PLA ကွန်မြူနတီ BLDF 96 soldiers ရွှေဘိုခရိုင်တပ်ရင်း9 12ရေဦးဒီပရင်ပကဖများဘုတလင်မြို့နယ်ပလဖ KUGF ခင်ဦးပြည်သူလူမိုက် local အဖွဲ့မုံရွာခရိုင်တရင်ရှိ Golden Brothers local အရတော်နဲ့မိထီလာ drone အဖွဲ့များရွှေဘိုပကဖ drone အဖွဲ့ UHF drone အဖွဲ့များ SSDF drone အဖွဲ့ချင်းတွင် brother drone အဖွဲ့နှင့်အတူအခြားမဟာမိတ်အဖွဲ့များပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ကျမ်းဖတ်စစ်တပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖလူးကျေးရွာကစာတင်ကျောင်းဆောင်တွေပျက်စီးပြီးဒေသခံ2ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားစီယုံကော်တူလေအုတ်ချုပ်နယ်မြေကော့ဂရိတ်မြို့နယ်လေးကေကော်မြို့တဲ့အနီးဆွဲတော်ကုန်းမှာရှိတဲ့အကျမ်းဖတ်စစ်တပ်အမြောက်ကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဖလူးကျေးရွာကစာတင်ကျောင်းဆောင်တွေပျက်စီးပြီးဒေသခံ2ဦးဒဏ်ရာရသွားတယ်လို့ KNU ဗဟိုကဒီနေ့အောက်တိုဘာ2ရက်မှာထုတ်ပြန်ပါတယ်။ဆွေတော်ကုန်းအမြောက်တပ်စခန်းမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ဟာစခန်းကုန်းကနေ120မမလက်နက်ကြီးတွေနဲ့ရည်ရွယ်ချက်ရှိရှိပစ်ခတ်တာကြောင့်ကော်ဂရိတ်မြို့နယ်ဒေါနာအရှိချမ်းဖလူးကြီးကျေးရွာအတွင်းကစာတင်ကျောင်းဆောင်2ဆောင်လုံးပျက်စီးခဲ့ပြီးကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေထိခိုက်မှုရှိခဲ့ပေမဲ့ဖလူးလေးကျေးရွာကဒေသခံအမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်ဒဏ်ရာရသွားတယ်လို့ဆိုပါတယ်အော်တိုဘာတရက်နေ့နေ့လယ်2နာရီကျော်အချိန်ကစပြီးစစ်ကောင်စီရဲ့ဆွဲတော်ကုန်းအမြောက်စခန်းကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးကျောင်းစောလွတ်လိုက်တာကြောင့်လက်နက်ကြီးထိမှန်ချိန်မှာကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေထိခိုက်မှုရှိတာလို့ KNU တပ်မဟာ6နယ်မြေမှာရှိတဲ့တော်လိုင်းအင်အားစုတွေကပြောပါတယ်။လေးကီကော်မြို့တင်အနီးမှာရှိတဲ့ဆွဲတော်ကုန်းကိုတော်လိုင်းတပ်တွေကမကြာခဏထိုးစစ်ဆင်နေပြီးလက်ရှိမှာစစ်ကောင်စီတပ်တွေကိုတော်လိုင်းတပ်တွေကဝိုင်းဝန်းပိတ်ဆို့ထားတယ်လို့သိရပါတယ်။တမ6ဒူပလာခရိုင်အတွင်းမှာရှိတဲ့အကြမ်းဖက်စစ်ကောင်စီရဲ့အဓိကကြားတဲ့တပ်စခန်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့တော်လိုင်းပူးပေါင်းတပ်တွေကစခန်းသိမ်းတိုက်ပွဲအဖြစ်နေ့စဉ်ပေါ်ဆောင်နေတာပဲဖြစ်ပါတယ်။ KNL နဲ့တော်လိုင်းပူးပေါင်းတပ်တွေကစခန်းသိမ်းတိုက်ပွဲပေါ်ဆောင်နေချိန်မှာအကြမ်းဖက်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ရဲသားပြည်သူတွေနေထိုင်ရာကျေးရွာတွေကိုရည်ရွယ်ချက်ရှိရှိပစ်ခတ်နေတာရှိသလိုရန်တမ်းပစ်ခတ်နေတဲ့အပြင်လေကြောင်းကနေဘုံကျဲနေတယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီတကောင်စင်းကောက်ယူတဲ့လုပ်ငန်းမှာပါဝင်တဲ့နန်း CDM ဝန်ထမ်းတွေကိုစီရေးပြစ်မှတ်အဖြစ်သတ်မှတ်မယ်လို့တောင်သာပကဖပြောတဲ့သတင်းကိုတင်ပြပေးပါမယ်ရွေးကောက်ပွဲအကြောင်းပြပြီးပြည်သူတွေရဲ့ကိုယ်ရေးအချက်လက်တွေကောက်ယူနေတဲ့တကောင်စင်းကောက်တဲ့လုပ်ငန်းမှာပူးပေါင်းပါဝင်ပတ်သက်နေတဲ့နန်း CDM ဝန်ထမ်းတွေကိုစီရေးပြမှတ်အဖြစ်သတ်မှတ်သွားမယ်လို့တောင်သာမြို့နယ်ပြည်သူ့ကာကွယ်အဖွဲ့ကဒီနေ့အောက်တိုဘာ2ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။အကြမ်းဖက်စစ်ကောင်စီရဲ့တကောင်စင်းကောက်ယူတာဟာအရသာပြည်သူတွေကိုအတင်းအဓမ္မစစ်မှုထမ်းစေဖို့ရည်ရွယ်ပြီးကိုယ်ရေးအချက်လက်ကောက်ယူနေတာလို့တောင်သာမြို့နယ်ပြည်သူ့ကာကွယ်အဖွဲ့ကယူဆတဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်မှာစီရေးပြမှတ်ဆိုတဲ့အချက်ပါဝင်နေတာကြောင့်တောင်သာမြို့နယ်ပြည်သူ့ကာကွယ်အဖွဲ့အနေနဲ့နန်း CDM ဝန်ထမ်းတွေကိုပြင်းပြင်းထန်ထန်သတိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါကြောင့်နန်း CDM ဝန်ထမ်းတွေအနေနဲ့အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ကျူးလွန်မှုလုပ်ရက်တွေကိုတေချာနားလည်သဘောပေါက်ပြီးဒီကျူးလွန်မှုတွေမှာပါဝင်လာအောင်တနည်းတစ်ပုံခိုင်းစေခံနေရတယ်ဆိုတာနားလည်သဘောပေါက်ဖို့လိုတယ်လို့တောင်သာမြို့နယ်ပြည်သူ့ကာကွယ်အဖွဲ့ကအသိပေးထားပါတယ်။တကောင်စင်းကောက်ယူရမှာပါဝင်တဲ့အချို့သောအချက်လက်တွေဟာကျမ်းပတ်စစ်ကောင်စီကပြတ်ထန်းလိုက်တဲ့စစ်မှုထမ်းဥပဒေမှာအကျုံးဝင်စေနိုင်တာကြောင့်ပြည်သူလူထုအနေနဲ့မိမိတို့ရဲ့သားသမီးတွေကိုစစ်တပ်လက်ထဲထိုးအပ်လိုက်တယ်လို့မဖြစ်ရလေအောင်အကင်းပါပါနဲ့ရှောင်ချကြဖို့တော်လိုင်းအင်အားစုတွေကအကြံပြုထားပါတယ်ခင်ဗျာယခုနောက်ဆုံးစီရေးသတင်းအနေဖြင့်ဆော့လော်မြို့ကို KIA KPDF ပူးပေါင်းတပ်တွေထပ်မံသိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဆော့လော်မြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ကချင်ဒေသပြည်သူ့ကာကွယ်တပ် KPDF ပူးပေါင်းတပ်တွေဒီနေ့အောက်တိုဘာ2ရက်မနက်မှာအပိသက်သိမ်းပိုက်နိုင်ခဲ့ပြီလို့ကချင်စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။စက်တင်ဘာ29ရက်နဲ့30ရက်မှာချီဖွေမြို့ကို KIA PDF ပူးပေါင်းတပ်တွေသိမ်းပိုက်ပြီး2ရက်အကြာအောက်တိုဘာ2ရက်မနက်အစောပိုင်းမှာဆော့လော်မြို့ကိုပါထပ်မံသိမ်းပိုက်နိုင်ခဲ့တာလို့စစ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်။မြို့နယ်အစင်းရှိတဲ့ဆော့လော်မြို့နဲ့ဒေသတွင်းအင်အားအတောင့်တင်းဆုံးဖြစ်တဲ့အမှတ်298ခြေလင်းတက်ရင်နဲ့အချက်ချာစခန်းကိုဒီနေ့မနက်9နာရီခွဲမှာတင်ပိုက်နိုင်ခဲ့ပြီးခဲရန်နဲ့တုံမန်းတွေဖမ်းဆီးရရှိခဲ့တယ်လို့စီရေးသတင်းရင်းမြစ်တူကအသိပေးထားပါတယ်။ဒီမြို့သိမ်းတိုက်ပွဲမှာရဲစခန်းနဲ့ဌာနဆိုင်ရာရုံးတွေအပါအဝင်စစ်တပ်စခန်းအလုံးကိုတင်ပိုက်နိုင်ခဲ့တာဖြစ်ပြီးတော်လိုင်းတက်တွေကလွန်ခဲ့သောတနစ်ကျော်ကတည်းကလမ်းအလုံးကိုဖျက်တောက်ပိတ်ဆို့ထားတာလို့သိရပါတယ်။ဆော့လော်မြို့ကိုသိမ်းပိုက်နိုင်ဖို့တော်လိုင်းတက်တွေနှစ်ရက်ကြာတိုက်ခိုက်ခဲ့ရပြီး လက်ရှိမှာစစ်တပ်ကင်းစင်သွားတဲ့မြို့ဖြစ်လာပြီလို့စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။စက်တင်ဘာ29ရက်နေ့မနက်9နာရီကစပြီးချီဖွေမြို့ကအကြမ်းဖက်စစ်တပ်တပ်ဆွဲထားတဲ့ပြည်သူ့စစ်စခန်းချီဖွေမြို့မှာရဲစခန်းလေးမိုင်စုပေါင်းကိစ္စခန်းနဲ့ဗျူဟာတက်စခန်းကုန်းတို့ကို KIA KPDF ပူးပေါင်းတပ်တွေတိုက်ခိုက်နိုင်ခဲ့တဲ့အတွက်လေးရက်အတွင်းချီဖွေနဲ့ဆော့လော်မြို့တို့ကိုသိမ်းပိုက်နိုင်ခဲ့တာပဲဖြစ်ပါတယ်။ဆော့လော်နဲ့ချီဖွေမြို့တို့ဟာကချင်ထူးဒေသတစ်နယ်မြေမှာပါဝင်တဲ့ဒေသတွေဖြစ်ပြီး KIA နဲ့ပူးပေါင်းတပ်တွေအချင်းတို့အတွင်းသိမ်းပိုက်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဟုတ်တာရှင်များရှင်ကုသလပီပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါ2024ခုနှစ်အောက်တိုဘာလ2ရက်နေ့ Radio NUG ညပိုင်းပြည်ရင်းသတင်းတွေကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်ဒေါ်လာမွေကမ်ပိန်းဆုမဲဖြစ်ဝင်းကြီးနော်ဆူဇနာလှလှဆိုရဲ့ဘဝပိုင်းပရမညာတစင်စာကိုပေးအပ်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်မြို့သမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနမှပြည်ထောင်စုဝင်းကြီးနော်ဆူဇနာလှလှဆိုရဲ့ဘဝပိုင်းပရမညာတစင်စာကိုဒေါ်လာမွေကမ်ပိန်းအတွက်ဆုမဲဖြစ်ပေးအပ်မယ်လို့သတင်းရရှိပါတယ်အောက်တိုဘာလ10ရက်နေ့ကစတင်ပြီးဒေါ်လာမွေကမ်ပိန်းရဲ့ယတနာမဲလက်မှတ်တွေကိုရောင်းချပေးနေလျက်ရှိပါတယ်ဒေါ်လာမွေကမ်ပိန်းဟာဆေးဘေးရှောင်မျိုးသမီးတွေနဲ့ကလေးငယ်တွေကိုကူညီပေးနိုင်ရေးအဓိကပါဝင်ပြီးတော်လင်းအကျိုးပြုလုပ်ငန်းတွေမှာကူညီထောက်ပံ့နိုင်ရေးအတွက်ရည်ရွယ်တယ်လို့သိရပါတယ်။ကမ်ပိန်းမဲ့လက်မှတ်များကိုဒေါ်လာမွေကမ်ပိန်း page မှာဝယ်ယူနိုင်တယ်လို့နိုင်ငံတကာအဖွဲ့များထက်မှလည်း currency အမျိုးမျိုးနဲ့ဝယ်ယူအားပေးနိုင်ပါတယ်ရှင်။မန္တလေးတိုင်းဒေသကြီးအတွင်းရှိမြို့နယ်ချို့တို့တွင်ရေဘေးသင့်တန်းခံစားခဲ့ရသည့်ပြည်သူများအတွက်ရေဘေးထောက်ပံ့မှုပစ္စည်းများလှူဒါန်းတဲ့တွင်ကိုလည်းတင်ပြပေးပါမယ်။မန္တလေးတိုင်းဒေသကြီးအတွင်းရှိမြို့နယ်အချို့တို့မှာရေဘေးသင့်တန်းခံစားခဲ့ရတဲ့ပြည်သူတွေအတွက်ရေဘေးထောက်ပံ့မှုပစ္စည်းများလှူဒါန်းခဲ့တယ်လို့အောက်တိုဘာ2ရက်မှာမြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနကဖော်ပြပါတယ်။မန္တလေးတိုင်းဒေသကြီးအတွင်းရှိမြို့နယ်အချို့တို့တွင်ရေဘေးသင့်တန်းခံစားခဲ့ရသည့်ပြည်သူများအတွက်2024ခုနှစ်စက်တင်ဘာလအတွင်းမြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနတာဝန်ရှိသူများမှမြို့သမီးများအတွက်မြို့သမီးတကူရေးသုံးပစ္စည်းများလှူဒါန်းခြင်းနိုတိုင်မိခင်များနဲ့ကလေးငယ်များအတွက်အာဟာရအစားအစာများလှူဒါန်းခြင်းနဲ့ရေဘေးထောက်ပံ့မှုပစ္စည်းများလှူဒါန်းခြင်းလုပ်ငန်းများဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်ရှင်။စစ်ကောင်စီရဲ့တကောင်စင်းကောက်ယူရေးလုပ်ငန်းစဉ်ကိုကန့်ကွက်ဖို့ဆရာတော်တန်ဃာတော်တွေကိုတန်ဃာသမဂမန္တလေးတိုက်တွန်းတဲ့တရင်ကိုလည်းတင်ပြပေးပါမယ်။ဂျမတ်စစ်ကောင်စီကလှုပ်ဆောင်နေတဲ့တကောင်စင်းကောက်ယူမှုလုပ်ငန်းတွေမှာဆရာတော်တန်ဃာတော်တွေပူးပေါင်းဆောင်ရွက်ခြင်းမရှိဘဲကန့်ကွက်ကြဖို့တန်ဃာသမဂမန္တလေးကဒီကနေ့မှကြေညာချက်တစ်စောင်ထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်။ဂျမတ်စစ်ကောင်စီကအော်တိုဘာလာတရနေ့ကစပြီးတကောင်စင်းကောက်ယူနေပေမဲ့ဘုံကြီးချောင်းချုပ်မှာစက်တင်ဘာ30ရက်နေ့ကလေးကတန်ဃာတော်တွေကိုတကောင်စင်းကောက်ယူခဲ့တယ်လို့ဆိုပါတယ်။တန်ဃာတော်တွေကိုတကောင်စင်းကောက်ယူမဲ့လုပ်ငန်းစဉ်ကိုမြို့နယ်လိုက်ကောက်ယူဖို့စီစဉ်နေတယ်လို့သိထားတယ်လို့လည်းအသိပေးထားပါတယ်။ကျောင်းမြို့နယ်ဘုံကြီးချောင်းတွေမှာရောက်နေတဲ့လူပုဂ္ဂိုလ်တွေကိုလည်းစည်ရင်းကောက်ယူမဲ့ကြောင်းစစ်ကောင်စီလက်အောက်ခံတန်ဃာမဟာနာယကအဖွဲ့ကလည်းစက်တင်ဘာ28ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတယ်လို့သိရပါတယ်။ခုလိုစည်ရင်းကောက်ယူရမှာစင်ပြေပြေဆောင်ရွက်နိုင်ရေးကျောင်းနိုင်ဆရာတော်တွေပူးပေါင်းဆောင်ရွက်ပေးဖို့မြို့နယ်ခရိုင်တိုင်းစတဲ့တန်ခါနိုင်ရကအဖွဲ့တွေကိုစာထုတ်ညွှန်ကြားထားတာတွေ့ရတယ်လို့တန်ခါသမဂမန္တလေးကပြောပါတယ်။ခုလိုကျန်းဖတ်စစ်ကောင်းစီအလို့ကြစာထုတ်ညွှန်ကြားခဲ့တဲ့မဟာနာအဖွဲ့အစည်းကိုလည်းတန်ခါသမဂမန္တလေးကပြင်းထန်ကန့်ကွက်ရှုံချထားပါတယ်။ဂျမတ်စစ်ကောင်းစီအနေနဲ့၎င်းတို့အနာတီမြေရေးအတွက်စစ်မှုရဲဥပဒေပြဋ္ဌာန်းပြီးတဲ့နောက်နိုင်ငံတော်အာရမပေါ်တာဆွဲတာစစ်တင်နှံပေးတာရှေ့တန်းစစ်မြေပြင်တွေဆစ်လွတ်နေတာတွေကြောင့်လူသားရင်းမြစ်ဆုံးရှုံးနေတာမှုတွေရှိနေတယ်လို့တန်ခါတမကမန္တလေးရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်သကောင်စင်းကောက်ယူရာနဲ့ပတ်သက်တဲ့မဟာနာဖွဲ့စည်းရဲ့ထုတ်ပြန်တဲ့ညွှန်ကြားချက်ပါအကြောင်းအရာတွေကိုဓမ္မဂုမြန်တို့တမ်းမှုထားတဲ့ဆရာတော်တန်ခါတော်များအနေနဲ့ပူးပေါင်းဆောင်ရွက်ခြင်းမလုပ်ဖို့နဲ့ပြင်းပြင်းထန်ထန်ကန့်ကွက်ရှုံချဖို့လိုတဲ့အကြောင်းတန်ခါတမကမန္တလေးကတိုက်တွန်းထားပါတယ်ရှင်။အာဆီယံတွင်မြန်မာနိုင်ငံကိုစားပြုဝင်ကိုပြန်လည်သုံးသပ်ရန်ရက်ဘက်ဖွဲ့စည်း239ဖွဲ့တောင်းဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။အာဆီယံမှာမြန်မာနိုင်ငံရဲ့ကိုစားပြုဝင်ကိုပြန်လည်သုံးသပ်ပေးဖို့ရက်ဘက်ဖွဲ့စည်း239ဖွဲ့ကတောင်းဆိုလိုက်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့နိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးတွေမှာမြန်မာနိုင်ငံ၏နိုင်ငံရေးအရကိုစားမပြုသူကိုသာကိုယ်စားလှယ်ဖြင့်တရားခွင်ပေးရန်2021ခုနှစ်အောက်တိုဘာလမှစပြီးဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဒါ့ပေမဲ့စေအုပ်စုနဲ့၎င်းရဲ့ခန့်အပ်ခန့်များဟာမြန်မာနိုင်ငံကိုကိုးစားပြုပြီးအာဆီယံအစည်းအဝေး900ကျော်ကိုတက်ရောက်ခဲ့ပါတယ်။ စီယောစု၏အစိမ့်မြင့်ကိုယ်စားလှယ်များဟာဝန်ကြီးဆင့်စီဝေး20ကျော်ကိုတက်ရောက်ခဲ့ပြီးကာကွယ်ရေးစီးပွားရေးပို့ဆောင်ဆက်သွယ်ရေးခရီးသွားလာရေးဒီဂျစ်တယ်ဆက်သွယ်ရေးစွမ်းအင်စိုက်ပျိုးရေးသစ်တောသဘာဝပတ်ဝန်းကျင်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုမူရင်းစည်းဝါးနဲ့နိုင်ငံဖြတ်ကျော်မှုခင်စာသီတို့နဲ့ဆက်လင်းသောအစည်းအဝေးများပါဝင်ဖြစ်ပါတယ်။အောက်တိုဘာလ6ရက်နေ့မှာစတင်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစီးပွားရေးရဲ့ကိုယ်စားလှယ်အားလုံးကိုဖော်ထုတ်ပြီးမြို့သားညီညွတ်ရေးအစိုးရအားမြန်မာပြည်သူများ၏ကိုယ်စားလှယ်ဖြင့်ဖိတ်ကြားရန်ရက်ဖက်ဖွဲ့စည်း239ဖွဲ့ကအာဆီယံဖွဲ့ဝင်နိုင်ငံများနဲ့မိဘနိုင်ငံများ၏နိုင်ငံကောင်ဆောင်များနဲ့နိုင်ငံတိုင်းဝန်ကြီးများတို့တောင်းဆိုသည့်အိတ်ဖွင့်ပေးစာကိုပေးပို့ခဲ့ပြီးဆိုမပေးစာမှာအာဆီယံစည်းဝေးများသို့စီးပွားစုအဖွဲ့ဝင်များ၏လက်တလောထက်ရောက်မှုအခြေအနေများအကြောင်းကိုရက်ဖွဲ့ဖွဲ့စည်းများကသိစိတ်ဖော်ပြထားပါသည်။ Defend Myanmar Democracy ဖွဲ့၏ပြောရေးဆိုခွင့်ရှိသူနော့အောင်ကမှတ်ချက်ပြုသည်မှာနိုင်ငံရေးကကိုစားမပြုသည့်ကိုစားလဲဆိုတာမျိုးကလုံးဝမရှိပါဘူး။အနာသိချိုးပတ်မှုဖြစ်စဉ်စတင်ကလေးကစီးပွားစုခံထားသူမှန်သမျှဟာစီးပွားစုရဲ့ကိုစားလဲပဲဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ကိုစားလဲမဟုတ်ပါဘူး။ဘုံကျဲလိုက်ညှဉ်းပန်းနှိပ်စက်လိုက်နဲ့ပြည်သူတွေကိုတပ်ဖြတ်နေတဲ့မြန်မာစီးပွားစုကိုအာဆီယံကစီးဝေးဖိတ်ကြားတာဟာအင်မတန်တုံ့လောက်ခြောက်ခြားစရာဖြစ်ပါတယ်လို့ဆိုပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်အောက်တိုဘာလ3ရက်နေ့အတွက်မူလဝဒခံမှန်ချက်တီကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နယ်တောင်ပိုင်းဒေသတွေမှာလည်းတောင်အနောက်တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ပင်လယ်ပင်လယ်ော်အခြေအနေကတော့ပင်လယ်ပင်လယ်ော်နဲ့ကပ်ပလီပင်လယ်ပြင်တို့မှာမုတ်တုံလီအားအတင်းတင်းရှိနိုင်ပါတယ်။မုတ်တုံလီပြည်အနေနဲ့မြောင်းနှံဟာအိန္ဒိယပင်လယ်နယ်စပ်မှာတောင်မြောက်တန်းအနေထားဆက်လက်ရှိနိုင်ပြီးလေထုမငြိမ်မသက်ဖြစ်စဉ်ကနေလေပွေလိုင်းတစ်ခုဖြစ်ပေါ်လာစေနိုင်ပါတယ်။မိုးချင်းတွေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာအနှံ့ပြအေရဝတီတိုင်းပဲခူးတိုင်းရန်ကုန်တိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့နေပြည်တော်တို့မှာနေရာကျဲကျဲနဲ့ကျန်ပြည်နယ်နဲ့တိုင်းတို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ရေပေးမြေပြိုပေးသတိပြုနေထိုင်စေလိုပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလေဟာအနောက်အနောက်တောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတာပါကုသလပိတော်လင်းကဗျာကဏ္ဍမှာတော့မောင်ပါဦးရေးသားထားတဲ့ကာလဒါနာကာလဒါနာဆိုတဲ့ကဗျာလေးကိုလူလက်နှွေးဦးကခန်းစားရုပ်ဖတ်ပေးထားပါတယ်ရှင
်ကာလဒါနာကာလဒါနာစေတိတိုက်တန်းတေးတန်လွှမ်းတောက်ရန်ရင်နာတိုင်းမြို့မှာတေးတံလွှမ်းကအပြိုင်ဆိုင်ပါ၏ဆောင်းဘောက်စပီကာညံပါတလီလေးကဲဆယ်ရေးဘေးကူညီရေးအပြေးလေးတော့ထဲ့အောင်မလားအဆိုအကတွေမြိုင်ပါတလီလေးဈေးပိတ်ချိန်မှာတိတ်မတော်ရေးရွာတွေမိရှုတိတ်ဆိတ်လို့လက်တို့ပြောကြရအညာမြို့မှာတိတ်တိတ်လာလေကြပါအေးအေးကြောက်တဝန်ကင်းတာဝန်ကင်းတလေလေးကြီးလာလိုက်ကြဖုံးကြီးကြောင့်ဝဒုက္ခတွေများပြည့်ရှံကအိမ်ခန်းငှားရာဈေးမတက်တာလေပြီးတော့သာရက်ထဲစနေနာချီဟိတက်ကတူကြောင်းနာအဆောင်ငှားတခန်းတအိမ်တောင်မကြက်ပေါင်ခွေးကောင်နဲ့နီးစိုးရင်ကြီးတလေလေးအဲ့စရင်ဝင်စစ်ရစ်ပါတလေလေးလက်သမားပစ္စည်းမိတဲ့အကုန်ပါနေတွက်ခလေးရရေးကိုရှာတူလေးလွှတ်လေးဆောက်လေးဝယ်၍ဈေးနှုံးတွေမှာတာဝရင်သာဟိအယံလှုပ်လေးတွင်းပေးကြပါတန်လက်တစ်ချောင်းရအောင်အရင်ရှာမရရင်ကွာဖြော်ဆက်နာလာဟိကန်ထရိုက်တာမညှို့ညင်ပါစေနဲ့လေတန်လက်ဝယ်သွားဈေးနာရောက်လာဆူညံအုံထဘာတုံးဟာကြည့်ရာအော်ကြဟိကြမြူးကြွကြဟိကာလဒါနာကာလာဒါနအေအဝေးမမုံအနီးမုံကုံလုံးကျွယ်ဝတိုင်းဌာနရက်ကြီးသူတို့ဒါနလာလေလှူတက်ပေးတက်ကြပါစေဟိရွှေရင်ရေနာရွှေညာမအေ
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးတ တော်လေးဒေဂီတာအစီအစဉ်မှာတော့ကြားပေါရဲ့သခေါ်လို့မြည်ရတဲ့ဒေသချင်းကိုထုတ်လွှင့်ပေးမှာပဲဖြစ်ပါတယ်ရှင်ဗီဒီယိုအန်ယူဂျီမှာဆက်လက်အံလှည်နေပါတယ်။ဒီကနေ့ညရဲ့နောက်ဆုံးထုတ်လွှင့်မှုအနေနဲ့တိုင်းသားဘာသာစကားအစီအစဉ်ကိုနားဆင်ကြရပါမယ်။ရှေးပိုးကင်ဘာသာနဲ့ပတ်စင်သတင်းများကိုလူဦးတတ်တာကတင်ပြပေးပါမယ်ရှင
်။အော်ချွန်လာဆိုင်ဗီဒီယိုအန်ယူဂျီကနန်ွေအထောင်ပံစကက်ကေထောင်အတိုင်းဂျုံတယ်ဖာနော်မလော်ပလော်ထောင်ပါလုံမှုထောင်ဖြာတာစခိုင်နော်စီလို့ယေလူဦးတတ်တာလောချက်ပလန့်အနိုင်လက်နော်ပယံတာအော်ဦးကပောင်ယူအတူလက်နေခေယမီကြောင့်ဒီပြီးစီလဖာဖီလောင်ပါလာဟီကုလအကုံလေတိခံလောက်ချိတ်ဦးတန်အမကြီးဦးကျော်မိုးထုံအောင်ကိတ်ထောင်ဝိတာချက်ပလန်ကုလတမကအထွေထွေညီလာခံအပြည်ပြည်ဆိုင်ရာနျူကလီးယားလက်နဲ့လောက်ကီလောက်ချိတ်ချက်သေးဝိတာအမုံနေချမနိုင်လခခိုင်လေဗာညနာဆောက်ချောကုံဦးမြမအမြဲတမ်းကိုဆက်လက်တန်အမကြီးဦးကျော်မိုးထုံလော်ဝိတာစီလောနျူကလီးယားလက်နဲ့ဒီဂါကွန်ဘာသိပ်တီလက်နဲ့လဖာယူကင်ဖာလောမာဂါကွန်ချန်နီအခုကျုံကိုကျံဖန်အကောင်အန်တရက်ဒူအော်ဝိဒါစီလောနေထုံနေချိလနေတရားလဝင်ပယောင်တာတိမ်မာနီဝိဒါအာနာယုခေါပယောင်ခမလဘာဒါခွန်ဝိဒါကွန်သဝေဒီလက်နေဖာဒူဒါဝိချတာသုံးတိကပောင်ယူဒါဝိချတာလက်နေလဖာယူမာဂါကွန်ချန်နီဂီဂီပပတိယနာတိထာပါယခေါပယောင်ခမလအဖောင့်ကူတရားလဝင်ပယောင်တာတိဝိဒါအာနာယုမာချုံမာနဝေခပယံခမလအဖောင့်ကူအမိမ့်မိတ်အောဝိဒါအခုကျုံပထောက်ပေမနီတို့ပယံတောက်တာအောအိုကပောင်ယူအတူလဲနေခေယံမီကြောက်တီပြီးစီလဖာဖီလောင်ပါလာခီအကောက်လွယ်တိခံလောက်ချိတ်ကိုအောင်းကိတ်ထောင်ပါဝိဒါနော်တန်အမကြီးလောဝိဒါစီလောကြောင့်ဘူးနျူကလီးယားဖုန်ပေးကိုကျံဖာဒူးယူမဘာလုံပြဂတိကကုလဖာခပယံတိခံတော်တီမလုံပြဝိဒါတတာပပိုင်ချက်ဘိပန်စိတ်ချဝေးကိုကျံဖာဒူးပေမပလောထောင်လောထိုင်ပါချက်ခိုင်လောက်ချိတ်ယူခပယံတိခံတော်တီမပမာဝိဒါနော်အောထားတတာပပိုင်ယာတန်အမကြီးလောဝိဒါစီလောချက်ပလန့်အနိုင်နေပယံခောင်းယူချက်ပောင်းနော် မဖယဝေတန်အမအတောင်းတော်လမွဲချပ်လားတလန့်ခွိုင်းမငွေခါခေါပယောင်းစမတန်အမကြီးကျိုင်းထောင်ခွိုင်းဝိတာကုံဂျပန်တိကောင်တန်အမအတောင်းယူမဖယဝေတာလမွဲတန်တမန်တတိယင်းမီမူပြပတိုက်ခါလောဝိတာယူဂျပန်ချပလန်လောနာကန်ထောင်ဝိတာစီလောမဖီလောင်ဝေတန်အမအတောင်းအတာယူဒေါ်အောင်ဆောင်စုကြီးချလွေထောင်းထားပါအဆူယာဖြုတ်ချလောင်ကုံနေထုံနေချီလနေဖေဖော်ဝါရီလတောင်းခါအောင်ကောင်းမနီဝေအာနာပယောင်တာအဆူယာအောအိုအထောက်အထားလဖာမပါလော်ပလော်ထောင်းလူဝိတာကုံပယောင်တာချမနိုင်လောင်မထုံဝေကတော်ပါဝိတာနော်ဒီရပါစီလောလဘာတုံဝေဒီအနောက်နိုင်ငံထိခောင်းတူကျူတေဝိတာအာနာကုံထလန်ဘောက်တာပယောင်တာဒီမနိုင်ပုတ်ကိုအဖုတ်အကုတ်လဲနော်ကာဖိုင်မနီဝိတာအမောထူလောင်ထားပါတိုင်ဤအဆက်အသွက်အော်ထားဒေတာအဆူယာခေါင်ပယောင်တိခောင်းဂျပန်တိခောင်းပါတာမရှာလောင်တီဝိတာနော်တီရပါစီလောကြောင့်ဘူဂျပန်တန်တမန်ချက်ပလက်လက်ကျုံဦးကောင်ပြောင်တိခောင်းနော်ဂျပန်အကောင်အလူဒူဝိအနိုင်လခနော်မအောင်လေဖီဝိတာလမွင်နော်စီလောချနာတီလို့တာပိမနီတို့ဂျပန်တိခောင်းနော်ခေါင်ကလုတ်ဦးမကလေးစီဝိတာနော်လောဝိတာစီလောကောင်ပြောင်တိခောင်းစမဂျပန်တန်အမကြီးအိုင်ချီရိုမာရီယာမာနော်နေထွန့်လက်ချီခုနေခါမနင်ထားဝိတာအတာကိုအခါကြိုင်ထောင်ဝိတာအတာလကုတ်ဦးဂျပန်တန်ယုတ်ဝွန်ကြီးရှုကိုယုချီတိတ်နော်ဒေရာရီတန်အမကောမာနီထိုင်ဝိတာအတာနော်ဒီရပါစီလောတေဝိတာအာနာကွန်တလန်အမေရိကန်ဥရောပတိကောင်ကနောင်ဒီတောင်ကိုရီးယားတိကောင်နော်ခေါပယောင်ဒီတန်တမန်ဆက်ဆက်ရီအချောင်းလောင်ရှာလောင်အော်ဝိတာစီလောဂျပလန်အနိုင်တန်လေးကီကော်ဒိုအနိုင်ဆွဲတော်ကုတ်တောက်တားယူချစ်တော်ကဲထောင်းဂျပလန်စက်တင်ဘာအတောင့်တန်ချီကီကောအခါမိပတိတုံမိတာကူလေးကီကော်ဒိုအနိုင်ပယောင်တာဆွေတော်ကအမြောင်တက်ကူချက်တော်ကဲထောင်းဒူးဝိတာနော်ဒီရပါစီလောစက်တင်ဘာလနိုင်ချစ်ခွေတောင်ခါချက်တော်ထိုင်ကဲထောင်းထိုင်ကိုခွိုင်းလောင်ပုတ်ဒီကပောင်းယူပယောင်တာနော်ဆွေတော်ကယူကော့ဘရာစစ်ကြောင့်ပွန်ဒိတာအကုတ်လဲကာပိုက်တာဝိတာနော်လှုပ်ချက်တော်ချက်ပလန့်အူဒီရပါစီလောစက်တင်ဘာလနိုင်ချစ်ခွေတောင်ခါချက်တော်ကဲထောင်းအဖန်ဆွေတော်ကပယောင်တာချက်လောင်ယူပုံလောင်တိတိဖာထောင်းမီအောင်လီကဲထောင်းဝိတာနော်ဒီရပါစီလောမချုံးမနဲ့ချက်တော့တာအောင်စီရတာအကုတ်လွဲယူဒါဝိဒါချက်တာကော့ဘရာစစ်ကြောင့်တော့ခါဒီတိတ်နာဖတ်တူအောဝိဒါအခုကျွန်းဆွေတော်ကအမြောင်းတိုက်ယူကော့ဘရာစစ်ကြောင့်ပုံဒိတ်တာအကုတ်လွဲထလန်ဝဲမင်းအတောင်းခါကာပိုက်တာဝိဒါကွန်အော်ဂေါလာနိုင်ချစ်ခွေတောင်းခါနော်ပတော်ချက်တော့ကဲထောင်းတော့ဒီရပါစီလို့ချက်ပလန့်အလောင်းခိုင်ထောင်းတော့တိုင်ဖုံးနေတာဖီလောင်ထိုင်ဝဲပယောင်မနိုင်အပန်ဟောက်ခွာလောက်ချိန်တော့မပါကဲတာတရားလဝင့်ပါခေါင်တီခေါင်ချံဒါလောင်ဝိဒါထုံအေအောင်မကဲတာလော်ဝိဒါချက်ပလန်တိုင်တီကောင်အိုလီအိုဝိတရားလဝင်းချဖုံးနီကလောက်ထားကိုပယောင်တာအောအိုချဖီလောင်ထိုင်ဝိဒါယိုခေါင်ပယောင်မနိုင်လောက်ကလီလောက်ချက်အဖန်ဟောက်ခွားတယ်လောက်ချက်နော်မပါကဲတာတရားလဝင်းခေါင်တီခေါင်ချံဒါလောင်ဝိဒါထုံအေအေလလက်ခန့်ပါပြည်တံပါဆိုင်ဘူးမပါကဲတာပြည်တံမဖုံဖလေဝိဒါနော်ဘာကီလောင်ကျုံနိုင်ချပကောက်တာချက်လောင်ဖုံအိုတော့ဝိဒါစီလောဒီတော့ပြန်ခေါင်ပယောင်မနိုင်နော်ဘာကဲတော့ချမယူနေပြီးတော့ဦးတော့ဝိတာနော်တနိမ့်တရည်တနာဘာကဲတော့ချကူအကုတ်လဲချက်ပလန့်အောဦးလော်ဝိတာစီလို့တိုင်တိခေါနော်ပြီးလောင်ထိုင်ဝိတာမနိုင်တဲ့ယူအနောက်ချာရဇဝင်းအလောင်ခန့်အကန်အကျုံတနိမ့်တရည်တနာကော့တောင်တပယောင်အဖောင်းလာလာဝါကရဲဒီဆာယာဖနော်စစ်စီကိုတော့ဝိတာနေပြီးတော့တင့်ပြန်စီစီဝိတာကိုထလန်းတိုင်တိခေါအဖန်ဘာသာဒီချက်တိကရအကုတ်လဲလောဘဆိုင်ဘူးဘာကဲတော့ကိုဝိတာနော်ဒီရပါစီလို့ဘာကဲတော့ချကူထားမနိုင်လဲကျုံနော်အတိမိတ်တာစုအိုအိုကဲတာမနီထားအတာလော်ပလန့်ဝိတာကိုဘာကဲတာချကူဝိတာအကုတ်လဲနော်လူမှုဆက်ဆံရေးအကုတ်လဲပကုတ်ထောင်းဝိတာစီလောဂျက်အကုတ်လဲယူအေဖလော်ထောင်းထိထိချာချာဆိုင်ဖို့တိုင်တိကဖီလောင်းထိုင်မနေလကြုံယူမဘာကဲတာနော်ဘာချန်တာအတိမိတ်တာစုအိုအိုမပီတီယာနာဂတ်ထားဝိတာနော်နေပါချက်ပလန့်နော်စီလောချွန်နာဂတ်လူအန်ယူဂျီရေဒီယိုစတောက်လဲတပုဝဲမဘာကမလို့တဲ့ကိုရတီချက်ခုတ်ချက်တာဒီမှာလောဆိုင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာစင်နေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များ လို့အားပေးမြရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။